ီလာဆွမ်းမှာပဲစတင်ကျင်းပတဲ့လွှတ်တော်တစ်ကကိုယ်စားလှယ်တွေအတွက်ကျွမ်းကျင်မှုဆိုင်ရာတင်နှံတစ်ခုကိုနိုင်ငံတကာအကူအညီနဲ့ဒီကနေ့စတင်လိုက်ပါတယ်။နေပြည်တော်ကပြည်ထောင်စုလွှတ်တော်တက်ရောက်နေတဲ့ကိုယ်စားလှယ်တွေအတွက်လွှတ်တော်ဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်တဲ့တစ်ပတ်ကြာတင်နှံကိုတော့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP နဲ့ Interparliamentary Union IPU တို့ပူးပေါင်းစီစဉ်ခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြမှာပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။လွှတ်တော်ဆိုင်ရာလုပ်ငန်းတာဝန်တွေရှင်းလင်းတင်ပြခြင်းဆိုတဲ့ဒီစီစဉ်ကိုကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP နဲ့ Interparliamentary Union IPU အဖွဲ့ရဲ့အကူအညီနဲ့နိုင်ငံတကာကလွှတ်တော်ကုသလေတွေကျွမ်းကျင်ပညာရှင်15ရက်လောက်ကတင် जा တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလွှတ်တော်သက်တမ်းနှုတ်နယ်သေးတဲ့အချိန်ဖြစ်တာကြောင့်အခုလိုတင်နှံပေးတာဟာလွှတ်တော်ကုသလေအသစ်တွေအတွက်တကယ့်ကိုအကျိုးရှိစေပြီးကောင်းမွန်တဲ့အစဉ်အလာတွေချမှတ်နိုင်မှုကြိုးစားတင်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါံဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်
ဒီမှာလည်းတကယ်တော့တက်တန်းမှုပါလေပထမလွတ်တော်မှာလုံးဝဆိုရှင်နားနဲ့ဒီ9နှစ်အတွင်းမှာတောင်းလို့ဆက်ဆောင်ခဲ့တဲ့အချက်ကိုဆွဲရတယ်ခုပြန်ပါတော့တောင်းနဲ့အနေနဲ့ပါအများကြီးတော့လွတ်တော်ကိုဆွဲစစ်တယ်ဖြစ်ပါတယ်လွတ်တော်ကိုဆွဲစစ်တယ်ဆိုတော့လေပို့ပြီးတော့အင်းကြီးကိုလို့တယ်ပို့ပြီးတော့တနည်းအားဖြင့်သင်ဆောင်တဲ့အနေချောင်းလည်းရှိပါတယ်အသက်သက်သက်ပြောရမယ်ဆိုလို့ရှိရင်စာမျက်နှာတွေစာမျက်နှာတွေပေါ်မှာရှိမှမှန်ကန်ကန်ရေးဖို့ချို့ပါစာမျက်နှာဖောက်ပေါ်ကိုရေးဖို့ချို့တယ်အများကြီးပြောလို့ရပါတယ်ဒါကြောင့်ဘာလို့လွတ်တော်တဲ့လွတ်တော်ကိုစဉ်းစားနေဒီခုရေးလို့ရှိပြီးတော့ကောင်းမွန်တဲ့အစဉ်အလာတွေချက်မှတ်ဖို့ကြိုးစားကြပါလို့ကျွမ်းအနေနဲ့စိတ်ကြိုးကြည့်ပါ
ဒီစီစဉ်မှာတော့လွတ်တော်တွင်အများစုနေရာယူထားကြတဲ့ NLD ပါတီကိုယ်စားလှယ်တွေအပြင်ပြည်အောင်စုကြက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီတရားသားပါတီကိုယ်စားလှယ်တွေအပါအဝင်တက်မတော်သားကိုယ်စားလှယ်တွေလည်းပါဝင်ကြပါရယ်ဒေါံဆန်းစုကြည်ကတော့လူတုကိုယ်စားလှယ်တွေအဖြစ်ပါတီစွဲကင်းကင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တာပ
ါဒီနေရာမှာကျွန်တော်တို့အားလုံးဝိုင်းဝန်းပြီးတော့နိုင်ငံရေးအကျိုးအတက်နိုင်ဆုံးဖန်ဆောင်ရမယ်ဖြစ်ပါတယ်ပြည်သူတွေရဲ့ကိုယ်စားလှယ်ဆိုတာပြည်သူမျက်နှာဒီကကြည့်ရအောင်ကိုရဲ့အစစ်အဝေးနဲ့နာမည်ကဒီကကြည့်ရအောင်ဟုတ်ပါဘူးဒါကြောင့်မို့လို့အရင်ပထမအောင်ဆုံးဖြစ်တော်ရည်ဆိုတော့ချမ်းသာတော်ရဲ့ကောင်းတဲ့အချိန်မှာဖြစ်တဲ့ပါတီစဲပူပူစဲဂိုင်းကနာစဲသုံးပေရမနာအယူဝါဒလူမျိုးစဲမရှိတဲ့နိုင်ငံအတွက်ပြည်သူတွေဝိုင်းပြီးတော့ဆက်ဆောင်မှာလေဆက်ဆောင်ကြပါလို့ဆိုတာဖြစ်တဲ့
တနင်္လာနေ့ကနေစပြီးတောက်ကြနေ့အထိ9ရက်ကြာပို့ချမဲ့ဒီတင်နန်းကိုတက်ရောက်နေသူတို့ဖြစ်တဲ့ NLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်တအုပ်ဖြစ်တဲ့မက်စင်မအောင်ကတော့လွတ်တော်ဟောင်းနဲ့လွတ်တော်တက်ကြအခုပြောင်းကာလအရေးကြီးတဲ့အချိန်ဖြစ်တဲ့အတွက်ဒီတင်နန်းဟာအကျိုးများတယ်လို့ပြောပါတယ
်။တကူးမကူးကာလဖြစ်နေတဲ့အခါကျတော့အလုံးလုံးချင်းနေတဲ့တော်တော်များများအလုံးတက်ကြွပြီးတော့အလုံးလုံးချင်းနေကြတာပေါ့လေ။အဲ့ဒီအခါမျိုးမှာအလုပ်လုပ်ဖို့ကလည်းဟိုအစပိုင်းမဲ့ဖြစ်နေတဲ့အခါကျတော့လုပ်ဖို့ရပါလို့ရမလို့လို့ဖြစ်နေတဲ့အချိန်မျိုးမှာဒီလိုတင်လန်းပေးလိုက်တာဟာဟိုအချိန်ကိုတန်ဖိုးအရှိဆုံးအသုံးချလိုက်ရတာပဲလို့ကျွန်တော်တို့အဲ့လိုပဲဝမ်းမြောက်ဝမ်းသာဖြစ်တယ်ကျွန်တော်အခုတကယ်ကိုနင်းနီးကက်ကက်တွေ့ကြုံရှိပြီးသားနိုင်ငံတကာကဥရောပလည်းပါမယ်ကိုအင်းနီးနားချင်းနိုင်ငံတွေကလည်းပါတယ်ပေါ့လေဆိုတော့တို့တွေစီကတို့ရဲ့လက်တွေ့အတွေ့အကြုံတွေကိုလည်းလေ့လာခွင့်ရတယ်မေးမြန်းအနည်းကမ်းမေးမြန်းပြီးတော့ဆွေးနွေးခွင့်ရတဲ့အခါကျတော့ကျွန်တော်တို့အတွက်ဘယ်လိုပြောမလဲ one meet up လုပ်တယ်လို့ပါပဲအခုကျတော့ဒီအပြင်မှာတကယ်ကိုပဲ practice လည်းပါတယ်လွတ်တော်လည်းတွားနေရတဲ့အပြင်မှာလည်း workshop တွေလုပ်တဲ့အခါကျတော့ကျွန်တော်တို့အတွက်တော်တော်လေးကိုအသုံးထည့်ပါတယ
်လွတ်တော်ကိုယ်စားလှယ်460ကျော်နဲ့စတင်ခဲ့တဲ့ဒီတင်နန်းကိုနေပြည်တော်မှာစတင်ဖွင့်လှစ်ရမှာတော့ NLD ပါတီဥက္ကဋ္ဌဒေါံဆန်းစုကြည်အပြင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်အမျိုးသားလွတ်တော်ဥက္ကဋ္ဌမန်ဝင်းခန့်တန်းတို့ကအဖွင့်စကားပြောကြားခဲ့ပါတယ်ခင်ဗျာ